အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တဝမ်းမှာတော့မိုးသီးထန်စွာရွာသွန်းပြီးတော့ရေကြီးမြေပြိုမှုတွေဖြစ်ပေါ်နေတာမှာဒီကနေ့ဇန်နဝါရီလ10ရက်နေ့အထိကတော့အသက်5နှစ်အရွယ်ကလေးငယ်လေးတဦးအပါအဝင်သေဆုံးသူက14ဦးထိရှိသွားပြီဖြစ်ပါတယ်။မနေ့တနင်္လာနေ့တုန်းကပြည်နယ်အလဲပိုင်းကကမ်းခြေမြို့တစ်မြို့မှာတားမိနှစ်ယောက်မောင်းလာတဲ့ကားကရေထဲကိုမျောပါသွားရာကနေမိခင်ကိုပဲကယ်တင်လိုက်နိုင်ပြီးတော့အသက်5နှစ်အရွယ်သားငယ်လေးကတော့အချိန်မီမကယ်လိုက်နိုင်မဲ့ရေထဲကိုမျောပါသွားတယ်လို့ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းတုန်းကကယ်လီဖိုးနီးယားပြည်နယ်မှာပုံမှန်ထက်အစပေါင်း400ရာခိုင်နှုန်းနောက်ပြီးတော့600ရာခိုင်နှုန်းများတဲ့မိုးတွေရွာသွန်းခဲ့ပါတယ်လို့အမေရိကန်အမျိုးသားမိုးလေဝသဌာနကပြောပါတယ်။ပြည်နယ်အထက်မြောက်ပိုင်းဒေသမှာတော့နှင်းနေကြနေပါတယ်။ဒါပေမဲ့အလဲပိုင်းနဲ့အောက်ဖက်တောင်ပိုင်းဒေသတွေမှာတော့မိုးအဆက်မပြတ်ရွာသွန်းခဲ့တာကြောင့်လူပေါင်း34သန်းလောက်အတွက်ပြည်내အစိုးရကရေကြီးမှုသတိပေးချက်ထုတ်ပြန်ပါတယ်။မိုးများရေကြီးမှုရဲ့နောက်ဆက်တွဲမြေပြိုမှုတွေဖြစ်လာမဲ့အရေးအတွက်လည်းပြည်내အစိုးရတာဝန်ရှိတဲ့သူတွေကသတိပေးချက်ထုတ်ပြန်ထားပါတယ်။အခုအချိန်အထိပြည်내တဝန်းဆယ်သန်းထက်မနည်းတဲ့လူတွေဟာလျှက်စစ်မီပြတ်တောက်မှုအပြင်လမ်းပန်းဆက်သွယ်ရေးခက်ခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒီကနေ့အင်္ဂါနေ့မှာလည်း Los Angeles အပါအဝင်ပြည်내တောင်ပိုင်းဒေသတွေမှာမိုးတီးထန်ပြီးတော့အလေပြင်းတိုက်နိုင်ခြေရှိနေတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းပါတယ်ရှင်။